စကိုင်းတိုင်းပလဲမြို့နယ်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကတိုက်ပွဲဖြစ်ပွားရမှာကာကွယ်အဖွဲ့တွေဘက်ကအကြဆုံးတွေရှိတယ်လို့အရသာထိခိုက်သေဆုံးမှုတွေလည်းရှိနေပါတယ်။ကနေမြို့နယ်မှာလည်းမြန်မာစစ်တပ်ရဲ့ဆက်လေတွေချင်းတွင်းမြစ်ကြောင်းတလျှောက်ကဆန်တက်လာတာကြောင့်မြေပေးကြေးရွာကဒေသခံတွေတိမ်းရှောင်နေရပါတယ်။ဒီစကိုင်းတိုင်းရဲ့အခြေအနေကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းပလဲမြို့နယ်ကကြေးရွာတွေကိုစစ်ကြောင်းထိုးလာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီ31ရက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးကာကွယ်ရေးအဖွဲ့တွေဘက်က6ဦးအထိကြာဆုံးခဲ့ပါတယ်။တိုက်ပွဲကြောင့်စစ်ဘေးတိမ်းရှောင်ရင်းအမောဖောက်ပြီးတော့အသက်40အရွယ်ဒေသခံတအူးလည်းတေဆုံးခဲ့တယ်လို့ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတအူးကအခုလိုပြောပါတယ
်။သူစစ်ကြောင်းထိုးလာလို့မို့လို့ဒါဒီဘက်ကလည်းကဒီကကာကွယ်တပ်ဖွဲ့တွေနဲ့တွေ့ကြတာပေါ့ဗျာ။အဲငမတော်ရဲ့ဆိုင်မှာမနေ့တိုက်ပွဲဖြစ်သွားတယ်ခင်ဗျာအဲ့မှာတိုက်ပွဲဖြစ်တာဖြစ်တယ်ကိုဘကလည်းထိမှန်မှုရှိတယ်ကိုဘကလည်းထိမှန်မှုရှိတယ်ဒါလည်းပြီးတယ်ခင်ဗျာဒီကတော့ပြီးနေသွားရဲ့မောစုပ်ပြီးတော့ပြီးသွားတာကတော့ကျွန်တော်တို့ဒီဖြစ်မဲ့ပါဒီပြည့်ခင်ဗျာလေးချက်ကျော်ဆိုတဲ့ဒီတော့နော်ဒီချက်ချင်းဖြစ်သွားတာဒီဘက်ကကျွန်တော်တို့ရုပ်ဝင်ရ6ရောက်လောက်
တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမရှိပါဘူး။ဖေဖော်ဝါရီ1ရက်မှာမြန်မာစစ်တပ်တွေဟာငယ်မြေရှင်းလင်းရေးတွေဆက်လုပ်နေပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိသေးဘူးလို့လည်းပြောပါရယ်။တိုက်ပွဲကြောင့်အနီးအနားကခြေရွာ73ရွာထက်မနည်းကဒေသခံတောင်းတဲ့ချီဟာထွက်ပြေးတိမ်းရှောင်နေရပြီးမြန်မာစစ်တပ်သွားရလမ်းတစ်လျှောက်ကခြေရွာတွေကဒေသခံတွေတိမ်းရှောင်နေရပါတယ်။ပလဲနယ်မှာဇန်နဝါရီလအတွင်းမြန်မာစစ်တပ်နဲ့စစ်တပ်ထောက်ခံအားပေးတဲ့ပြူစောတိတွေတက်ဆွဲထားတဲ့နေရာတော်တော်များများကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေတာမှာမြို့ပေါ်မှာရှိတဲ့ရဲစခန်းနဲ့ထွေးအုပ်ရုံးကိုပစ်ခတ်တိုက်ခိုက်တာတွေကြောင့်စီးရဲတင်းမာနေပါတယ်။ကဏီဘက်မှာဆိုရင်လည်းချင်းတွင်းမြစ်အတိုင်းမြန်မာစစ်တပ်ရဲ့ဆက်လေတွေစံတက်လာတဲ့အတွက်မြစ်ဘေးကကြေးရွာတွေကဒေသခံအများအပြားပေးလို့ရကိုတိတ်ဆောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရလူသားစာနာကူညီမှုဝန်ကြီးဌာနကဏီမြို့တာဝန်ခံကအခုလိုပြောပါရယ
်ဒေသခံတွေထွက်ပြေးနေရတာအခုဆိုရင်ကျွန်တော်တို့မြေတောင်တစ်ချောင်းမှာစပောင်းဝင်းကျင်လောက်ရှိပါတယ်ဗျာနော်အခုကကတေးကဟိုရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်နယ်စပ်ရေချောင်းမှာဒါဖြစ်တဲ့တော့ရင်းမပင်ဘက်ကရောကဏီမြို့နယ်ဘက်ကရောဆိုတော့တေးရွာပေါင်းချိရွာလောက်ရှိပါတယ်ဗျာစာဝင်နေရေးကတော့ဒါအဆင်ပြေတယ်လို့တော့ဟိုမဟုတ်ပါဘူးပြကျွန်တော်တို့လည်းအတိုင်နိုင်သုံးနေဒါအကူကြီးထောက်ပံ့ပြီးတော့လိုအပ်ချက်တွေတော့ဒါအများကြီးရှိပါတယ်ဗ
ျစကိုင်းတိုင်းအောက်ပိုင်းနဲ့အထက်ပိုင်းကိုသွားလာဖို့အတွက်စစ်ကောင်စီဘက်ကချင်းတွင်းမြင့်ကျောင်းကိုအဓိကအားထားအသုံးပြုနေတာဖြစ်ပါတယ်ဒါကြောင့်မြစ်ဘေးကခြေရွာတွေကိုငယ်မြေရှင်းလင်းရေးအတွက်လှုပ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်နေပါတယ်ခင်ဗျာ